မွန်ဂိုဒေတာမှာပျောက်ဆုံးနေတဲ့ကချင်နစ်ချင်းခရစ်ယာန်အသင်းတော်ဘာသာရေးဆရာအမှုနဲ့ပတ်သက်လို့အ мян ဆုံးစုံစမ်းအရေးယူဖော်ထုတ်ပေးဖို့မြန်မာအစိုးရကိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံမှာဒေါ်အောင်ဆန်းစုကြည်ဦးဆောင်တဲ့အယက်တာအစိုးရတက်လာတဲ့ဆိုပေမဲ့တမရော်နဲ့တိုက်ပွဲတွေဖြစ်နေတဲ့တိုင်းသားဒေသတွေမှာလူ့အခွင့်အရေးချိုးဖောက်မှုတွေဟာစိုးရိမ်စရာအခြေအနေရောက်နေတယ်လို့လည်းဆိုပါတယ်။စုံစမ်းမေးမြန်းထားတဲ့မအင်ဂျင်နိုင်ကဆက်ပြီးပြောပြမှာပါရှင်။
ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေဖြစ်နေတဲ့မွန်ဂိုမှာတရင်သုံးပတ်ကြာပျောက်ဆုံးနေတဲ့ကချင်နှစ်ချင်းခရစ်ယာန်အသင်းတော်ရဲ့တင်းတောက်စီယာဥဒွန်ဒေါနောင်လက်65နှစ်နဲ့ဓမ္မစီယာဥလန်ကျော်ကမ်ဆိုင်35နှစ်တို့ကိုဘယ်မှာထိမ့်သိမ်းထားသလဲသူတို့ရဲ့ကျမ်းမာရေးအခြေအနေဘလို့ရှိသလဲဆိုတာတွေကိုမြန်မာအစိုးရဘက်ကအ мян ဆုံးတည်ထုတ်ပြန်ပေးဖို့နယူးယောက်ခြေဆိုင် HRW လူ့ခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့နဲ့45 Rights လူ့ခွင့်ရေးအဖွဲ့တို့ပူးပေါင်းပြီးတော့မနေ့အင်္ဂါနေ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။သူတို့နှစ်ဦးကိုမြန်မာတမတော်ဘက်ကဖမ်းဆီးထားတာမဟုတ်ကြောင်းနဲ့ KIA ကချင်လူမျိုးရေးတပ်ကခေါ်ဆောင်သွားတာဖြစ်ကြောင်းတမနာရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးစော်ထီက January 10ရက်နေ့ကတုံ့ပြန်ပြောကြားခဲ့ပေမဲ့ဒီတုံ့ပြန်ချက်မှာခိုင်လုံတဲ့အထောက်အထားတွေကိုဖော်ပြမထားဘူးလို့ဆိုပါရယ်။အခုလိုအယက်သားဘာသာရေးဆရာနှစ်ဦးပျောက်ဆုံးနေတဲ့ဖြစ်ရပ်မှာမြန်မာစစ်တပ်ကပတ်သက်နေတယ်ဆိုတဲ့ဆွဆွဲချက်တွေရှိနေတဲ့အပေါ်အစိုးရဘက်ကအလေးအနက်ထားကင်တွယ်စုံစမ်းပြီးမှန်မှန်ကန်ကန်သတင်းထုတ်ပြန်ဖို့လိုအပ်နေကြောင်း HRW အာရှရေးရာတာဝန်ခံ Brett Adams ကပြောပါတယ
် So his denial isn't very credible to us and also he only cites the Tatmada as the source he said according to
တမန်ရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးရဲ့ညင်းဆိုချက်ဟာကျွန်တော်တို့ရုပ်တည်မရှိတာပါဘူးသူကအဲ့ဒီဒေတာကလာတဲ့သတင်းအရလို့ဆိုပေမဲ့တက်မတော်တစ်ဖက်သေးကိုပဲမေးထားတာဖြစ်ပါတယ်တက်မတော်ကသူတို့မဖမ်းထားဘူးဆိုတဲ့ညင်းဆိုတဲ့အဖြေကိုပဲယူပြီးဥစော်ထေးကတုံ့ပြန်ခဲ့တာဖြစ်ပါတယ်ဒါကိုကြည့်ရင်အရတားနှစ်ဦးပျောက်ဆုံးနေပြီးတော့စိုးရင်ရတဲ့အခြေအနေကိုအစိုးရဘက်ကအလေးနဲ့ထားစုံစမ်းတာမျိုးမလုပ်ခဲ့ဘူးလို့ပြောရမှာပါ
မြန်မာစစ်တပ်ဟာဒေတာကန်တွေပျောက်ဆုံးခဲ့တဲ့ဖြစ်ရပ်အပါအဝင်လူတွေတက်ဖြတ်တာမတရားဖမ်းဆီးနှိပ်စက်တာစတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုကျူးလွန်ခဲ့တဲ့မှတ်တမ်းတွေနှစ်ပေါင်း60ကြာရှိနေခဲ့တာဖြစ်တာကြောင့်အခုလိုအစိုးရရဲ့တုံ့ပြန်ချက်မှာခိုင်လုံတေကြတဲ့အထောက်အထားတွေမပါဝင်ဘူးလို့သူတို့ဘက်ကပြောနေရတာဖြစ်ကြောင်း Brett Adams ကဆိုပါတယ်အခုလိုအသင်းတော်ကဘာသာရေးဆရာနှစ်ဦးပျောက်ဆုံးနေစေအမှုနဲ့ပတ်သက်လို့အ мян ဆုံးစုံစမ်းဖော်ထုတ်ပေးဖို့ကချင်နှစ်ချင်းခရစ်ယာန်အဖွဲ့ချုပ် KBC ကနိုင်ငံတော်သမ္မတထံဇန်နဝါရီလ9ရက်နေ့ရက်စွဲနဲ့တင်ပြထားပါတယ်ပြည်တွင်းစစ်ဖြစ်နေတဲ့တိုင်းဒေသတွေမှာတပ်မတော်ဘက်ကလူခွင့်ရေးချိုးဖောက်မှုဆွဲချက်တွေနဲ့ပတ်သက်ပြီးအခုအရက်သားအစိုးရလက်ထက်မှာလည်းစုံစမ်းဖြေရှင်းအရေးယူနိုင်ခြင်းမရှိသေးတဲ့အတွက်အခြေအနေတွေဟာပိုပြီးစိုးရိမ်စရာဖြစ်နေကြောင်းဟောင်ကောင်ခြေဆိုင်အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကပြောပါတယ်
။ဒီအခုတင်ထောက်ဆရာလုံးကြောက်သွားတဲ့ကိစ္စမှာလေဒီတက်မတော်ဘက်ကတော့၎င်းဒါမှမဟုတ်လို့ရှိရင် KIA ဘက်ကတော့၎င်းဘယ်ဘက်ကဖာမန်းတော့မသိဘူးပေါ့လေ။အများဆုံးဖြစ်နိုင်ရည်ရှိတာတော့ရခင်ကလည်းလုတ်ခဲ့ဘူးတဲ့အစဉ်လာရှိနေတော့တက်မတော်စစ်ကြောင်းကနေပြီးတော့ခေါ်ယူဖမ်းဆီးပြီးတော့ကြောက်ဆုံးသွားတယ်ဆိုပြီးတော့အခုကြောများနေကြတာပေါ့လေအဲ့တော့ဒီလိုဖြစ်တဲ့ကိစ္စကတည်းကအခုမှမဟုတ်ပါဘူးတော်များများလေးကြာပါပြီတော်များများလေးဖြစ်ခဲ့ပူပါတယ်အဲ့တော့ဒီဒီရင်းစစ်ကိုအကြောင်းပြပြီးဆိုလူခွင့်ရေးချိုးဖောက်မှုတော်များများကိုစစ်တပ်ကနေကျူးလွန်နေတယ်ကျူးလွန်နေတဲ့လူတွေကိုတိုင်ရင်တိုင်တဲ့လူတွေဖမ်းဆီးရေးယူကြတယ်ဒါအရင်ဆုံးကပေါ့နော်အခုကြာတော့တိုင်မှုတော်မှအမှုဖွင့်ဖို့ဖို့တော်မှနေရာမရှိတဲ့အခြေအနေမျိုးဖြစ်နေတယ်ဆိုတာကိုကျွန်တော်မြင်ရတယ်ဒါကတော့အလုံးဆိုရင်ပြကောင်းတဲ့အခြေအနေမျိုးဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
။ပျောက်ဆုံးနေတဲ့ကချင်ဘာသာရေးဆရာနှစ်ဦးလုံးဟာနိုဝင်ဘာနဲ့ဒီဇင်ဘာလတွေမှာဖြစ်ပွားခဲ့တဲ့မွန်ဂိုဒေသကတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကလိုက်လံပြသပြောပြခဲ့သူတွေဖြစ်ပါတယ်။သူတို့နှစ်ဦးကိုဒီဇင်ဘာလ24ရက်နေ့မှာဗျူဟာမူးကဆင့်ခေါ်တဲ့အတွက်စစ်တပ်ရှိရာဗျူဟာကုန်းကိုသွားခဲ့ပြီးနောက်ပျောက်ဆုံးနေကြောင်းသမရစီကိုပေးပို့တဲ့ KBC ရဲ့စာမှာဖော်ပြထားပါတယ်။သူတို့နှစ်ဦးပျောက်ဆုံးမှုနဲ့ပတ်သက်ပြီးတပ်ဆိုင်ရာရဲစခန်းကိုအကြောင်းကြားတိုင်ကြားခဲ့ပေမဲ့အခုအချိန်ထိဘာမှအကြောင်းမထူးသေးဘူးလို့လည်း KBC ကပြောပါရရှင်